Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2020ဩဂုတ်လ5ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24.40နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတရုတ်နိုင်ငံကိုဆက်လွတ်တဲ့ COVID-19 ရောဂါဘယ်လိုစတင်ဖြစ်ပေါ်ရဲဆိုတာကိုစုံစမ်းတဲ့ကနဦးအဖွဲ့ဟာရောဂါစတင်ရာဝူဟန်မြို့မှာတရုတ်သိပ္ပံပညာရှင်တွေနဲ့ခြေခြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့အဖွဲ့ပြောခွင့်ရကအင်ကာနေမှာပြောပါတယ်။ဝူဟန်ကတောရိုင်းတရိတ်ဆန်ရောင်းဝယ်တဲ့ဈေးနဲ့ပတ်သက်နေသူတချို့မှာဒီရောဂါဖြစ်ပွားမှုတွေ့ခဲ့ရတဲ့နောက်ဈေးကိုပိတ်ပစ်ခဲ့တာဖြစ်ပြီးအခုဆွေးနွေးမှုတွေထဲမှာတရိတ်ဆန်ကျန်းမာရေးသုတေသနဆိုင်ရာနောက်ဆုံးအချက်လက်တွေလည်းပါဝင်တယ်လို့ WHO ကပြောပါတယ်။အခု WHO ကဆက်လွတ်တဲ့စုံစမ်းရေးဖွဲ့ကရမယ်အဖြစ်ကိုတော့သိပ္ပံပညာရှင်တွေတမကကမ္ဘာတလောအစိုးရတွေကပါတည်တည်ချာချာစောင့်ကြည့်နေကြတာဖြစ်ပါတယ်။ WHO အဖွဲ့ဟာတရုတ်ဆေးပညာရှင်တွေနဲ့ဆွေးနွေးမှုတွေကြဲကြဲပြန့်ပြန့်လုပ်ခဲ့တယ်လို့ကူးစက်ပြန့်ပွားခြင်းနဲ့ကာကွယ်ခြင်းဆိုင်ရာလေ့လာချက်တွေဇီဝဗေဒနဲ့မျိုးဗီဇဆိုင်ရာဆန်းစစ်ချက်တွေအပြင်တရိတ်ဆန်ကျန်းမာရေးဆိုင်ရာသုတေသနနောက်ဆုံးအချက်လက်တွေကိုပါရရှိခဲ့တယ်လို့ခရစ်စတန်လင်းမီယာကသတင်းတောက်တွေကိုပြောပါတယ်။သတင်းသုံးပတ်ကြာလေ့လာမယ်။တရိတ်ဆန်ကျန်းမာရေးဆိုင်ရာနဲ့ကူးစက်ပြန့်ဖွားမှုဆိုင်ရာအထူးကျွမ်းကျင်ပညာရှင်နှစ်ဦးပါဝင်တဲ့ဒီစုံစမ်းရေးအဖွဲ့ဟာ COVID-19 ရောဂါဖြစ်ပွားစေတဲ့ဗိုင်းရပ်စ်ကတရိတ်ဆန်တွေကနေလူတွေကိုဘယ်လိုကူးစက်တယ်ဆိုတာလေ့လာမယ်။တရုတ်နဲ့နိုင်ငံတကာကျွမ်းကျင်သူတွေပါတဲ့အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ကမ္ဘာတလောကိုဗစ် -19 ကူးစက်ခံရနေသူပေါင်းက18သန်းကျော်ရှိနေပြီးဒီရောဂါကြောင့်သေဆုံးသွားသူက9သိန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြထားပါတယ်။အထူးသဖြင့်တရုတ်နဲ့အီရန်လိုအာဏာရှင်နိုင်ငံတွေအပါအဝင်ကမ္ဘာတလောအင်တာနက်လန်လန်မှီစေဖို့ရည်ရွယ်ပြီးပေးရမယ် American လက်တော်အတီးပြုရန်ပုံငွေဒေါ်လာသန်း20ကိုချထားပေးဖို့Republican နဲ့ Democrat လွှတ်တော်အမတ်တစုကဒမနာထရမ့်အစိုးရအဖွဲ့ကိုဖိအားပေးတောင်းဆိုနေပါတယ်။ American ကမ္ဘာသတင်းမီဒီယာ USAGM လောက်ကဌာနခွဲတစ်ခုဖြစ်တဲ့ Open Technology Fund အတွက်ပေးမဲ့ရန်ပုံငွေကိုချထားပေးဖို့လွှတ်တော်အမတ်တွေကတောင်းဆိုနေတာပါ။ဒီဌာနဟာဖိနစ်တဲ့အာဏာရှင်တွေလက်အောက်နေထိုင်ရသူတွေမရှိမဖြစ်လိုအပ်ချက်ကိုဖြည့်ဆည်းပေးနေတာဖြစ်ပေမဲ့အခုတော့ဒီဌာနရဲ့အရေးပါတဲ့အစီအစဉ်ပြိုကွဲမဲ့အနေအထားရောက်နေပြီလို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီ Republican အမတ် Michael McCall ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုလိုရန်ပုံငွေမရဘဲဖြစ်နေတဲ့အတွက်နိုင်ငံပေါင်း200လောက်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရင်မြင့်တင်ရေးအတွက်လှုံ့ဆော်ပေးနေတဲ့ Internet လွတ်လပ်ခွင့်ဆိုင်ရာသူတို့ဌာနရဲ့စီမံကိန်း60တက်က49ခုကိုပိတ်ပစ်ဖို့အတွက် USAGM နဲ့ USAGM အကြီးအကဲ Michael Pack ကဖိအားပေးနေတယ်လို့ Open Technology Fund ဌာနယာယီအကြီးအကဲLaura Cunningham ရဲ့ဆွဆွဲချက်ထွက်လာပြီးတဲ့နောက်လွှတ်တော်မတ်တွေကအခုလိုတောင်းဆိုလာတာပါ။ဒီဆွဆွဲချက်ကိုတုံ့ပြန်တဲ့အနေနဲ့ USAGM ကကြေညာချက်ထုတ်ပြန်ရမှာရန်ပုံငွေထုတ်ပေးဖို့အစီအစဉ်ရှိမရှိကိုဖော်ပြမထားပေမဲ့ Internet လွတ်လပ်ခွင့်တိုးတက်အောင်လုပ်ဖို့နဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေရဲ့အန္တရာယ်ခင်းရေးဟာ USAGM ရဲ့ထိတ်တန့်ဦးစားပေးတွေထဲမှာပါဝင်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင် Internet လွတ်လပ်ခွင့်အတွက်လှုံ့ဆော်မှုမှာ OTF ဌာနကလုံခြုံရေးဆောင်ရွက်မှုကောင်းကောင်းမလုပ်တဲ့အတွက်သူတို့လုပ်ငန်းကိုရောဝန်ထမ်းတွေကိုပါအန္တရာယ်ဖြစ်စေတယ်လို့ဆွဆဲပါတယ်။ဒါပေမဲ့ဘလို့ပြက်ကွက်တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။လက်နွေနိုင်ငံဘီရုမြို့ကစိတ်ကန်းရှိရာနေရာမှာအင်္ဂါနေ့ကပတ်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးတဲ့မနေ့တေဆုံးခဲ့ရတယ်လို့လက်နွေအရာရှိတွေကပြောပါတယ်။ဒီပတ်ကွဲမှုကနေလူပေါင်း 2,500 ကျော်ဒဏ်ရာရခဲ့ကြတယ်ပြန်မြို့တော်မှာလည်းထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်စေခဲ့တယ်လို့လက်နွေကျန်းမာရေးဝန်ကြီးဟမ်မတ်ဟာဆန်ကပြောပါတယ်။အခုပတ်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာတိတိကျကျမသိရသေးပေမဲ့စိတ်ကန်းကုံလောင်ယုံတွေတဲကမီရှူမီပန်းတွေထားတဲ့နေရာကပောက်ကွဲတာဖြစ်ကြောင်းဒေသသတင်းတွေမှာဖော်ပြပါတယ်။လက်ဗနွန်မှာရှီယာဟက်စ်ဘူလာစစ်သွေးကြောင်ဖွဲ့ဝင်၄ဦးကိုကုလသမဂ္ဂထောက်ခံပံ့ပိုးထားတဲ့တရားရုံးကတရားစစ်ဆေးနေချိန်မှာခုလိုပောက်ကွဲမှုဖြစ်ပွားတာပါ။သူတို့ဟာလက်ဗနွန်နိုင်ငံကဆူနီခေါင်းဆောင်ဟောင်းရာဖစ်ဟာရီရီတည်ဆုံခဲ့တဲ့လွန်ခဲ့တဲ့15နှစ်တုန်းကထရက်ကားဘုံတိုက်ခိုက်မှုအတွက်တန်ရရှိသူတွေဖြစ်ပြီးဒီဖြစ်ကဒေသရင်းစုပူမှုတွေကိုဖြစ်ပွားစေခဲ့တာပါ။သူတို့အတွက်စီရင်ချက်ကိုတော့တောက်ကြန်နေမှာချက်မှတ်ဖို့ရှိပြီးလက်နွန်နိုင်ငံမှာနောက်ထပ်စုပူလာနိုင်ခြင်းရှိနေပါတယ်။အမေရိကန်အရှေ့တောင်ဘက်ကနေဝင်ရောက်လာတဲ့အပူပိုင်းမုန်တိုင်းအစ္စရေးဆာ အမေရိကန်ဆန်ဟိုဇေအင်္ဂါနေ့ညပိုင်းမှာတောင်နဲ့မြောက်ကရိုလိုင်းနားပြည်နယ်တွေကိုဟာရီကိန်းပြင်းအဆင့်တက်နဲ့ဝင်ရောက်လာပြီးရေကြီးရေလျှံမှုတွေ၄၂မောင်းတိုက်ခတ်မှုတွေဖြစ်လာစေနိုင်တယ်လို့ NHC အမျိုးသားဟာရီကိန်းစင်တာကသတိပေးပါတယ်။အခုလိုမြေပြင်ကိုဝင်ရောက်ချိန်မှာလေတိုက်နှုန်းရော့ကျနိုင်ပေမဲ့မြောက်ကရိုလိုင်းနားကမ်းရိုးတန်းနဲ့ကမ်းခြေတလျှောက်လေပြင်းတံဆက်ခံရနိုင်ပွဲရှိပြီးနေအိမ်တွေအလုပ်ဌာနတွေထောင်ပေါင်းများစွာလျှက်စင်ပြီးပြတ်တောက်နိုင်ခြင်းရှိနေတယ်လို့သတိပေးပါတယ်။လေးစင်နမောင်းတိုက်ခတ်မှုဒဏ်ကြောင့်မြောက်ကရိုလိုင်းနားပြည်နယ်ဝန်ဆံမြို့မှာတည်ဆွတ်အသူတဦးရှိနေတယ်လို့ဒေတာရဲဌာနကပြောပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်။ဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစဉ်အဖွဲ့ EON ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့ American Dollar တန်180ယင်းနည်းမြှုပ်နှံသွားမယ်လို့အင်္ဂါနေ့ကပြောပါရယ်။ဒါဟာ EON စီးပွားရေးအုပ်စုအနေနဲ့မြန်မာနိုင်ငံဈေးကွက်ထဲပထမဆုံးအကြိမ်ဝင်ရောက်လာတာလည်းဖြစ်ပါရယ်။EON မော်ဈေးဝယ်စင်တာကိုရန်ကုန်မြို့လေကတိတ်မဝေးတဲ့နေရာမှာမြေအကျယ်18ဧကာလောက်နေရာယူတည်ဆောက်သွားမယ်လို့ EON ကုမ္ပဏီကပြောပါရယ်။ဆောက်လုပ်ရေးလုပ်ငန်းတွေကို2021ခုနှစ်ပထမနှစ်ဝက်မှာစတင်နိုင်ဖို့နဲ့ဈေးဝယ်စင်တာကို2023ခုနှစ်မှာဖွင့်လှစ်နိုင်ဖို့ရည်မှန်းထားတာပါ။ဒီဈေးဝယ်စင်တာတည်ဆောက်ဖို့ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇူလိုင်လအတွင်းကခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရွှေတောင်စီးပွားရေးလုပ်ငန်းစုနဲ့ဖက်ဆက်လုပ်ကိုင်မှာဖြစ်ပါရယ်။အကျိုးတူရင်းနှီးမြှုပ်နှံမှုမှာ EON လုပ်ငန်းစုက90ရာခိုင်နှုန်းပိုင်ဆိုင်ပြီးရွှေတောင်ကုမ္ပဏီက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါရယ်။ EON လုပ်ငန်းစုကကမ္ဘောဒီးယားနိုင်ငံမှာလည်းဈေးဝယ်စင်တာကြီးနှစ်ခုဖွင့်လှစ်ထားပြီးနောက်တစ်ခုဖွင့်လှစ်ဖို့ကိုလည်းဆုံးဖြတ်ထားတယ်လို့ Nikkei Asian Review သတင်းဌာနကပြောပါရယ်။ကမ္ဘောဒီးယားနိုင်ငံမှာဖွင့်လှစ်ထားတဲ့ဈေးဝယ်စင်တာကြီးတွေမှာအောင်မြင်မှုတွေရနေတာကြောင့် EON ကုမ္ပဏီကဈေးကွက်ချုပ်ကိုင်နိုင်တဲ့ပြိုင်ဘက်မရှိသေးတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုစတင်လှုပ်ဆောင်တာဖြစ်ကြောင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကပြောပါရယ်။အခုဆောက်လုပ်မဲ့ EON ဈေးဝယ်စင်တာကတိလဝါအထူးစီးပွားရေးဇုံနာမှာဖြစ်ပြီးတကုန်စိတ်ကမ်းမြို့နယ်မှာဆောက်လုပ်သွားမှာဖြစ်ပါရယ်ခင်ဗျာ။ထိုင်းနိုင်ငံရဲ့စီးပွားခံပြီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ဆန္ဒပြကျောင်းသားတွေအနေနဲ့မတိမငြိမ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့ထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းအိုချာကအင်္ဂါနေ့ကပြောလိုက်ပါတယ်။ဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေကိုပါလီမန်ကစဉ်းစားပြီးမှဖြစ်ပြီးရုံးရင်းစံခတ်ဖြစ်စေမဲ့အခြေအနေတွေကိုမဖန်တီးကြဖို့နဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဝန်ကြီးချုပ်ပရယုတ်ကပြောပါတယ်။2019ခုနှစ်တုန်းကစစ်တပ်ဦးဆောင်ပြီးရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံအုပ်တွေကိုပြင်ဆင်ရေးဆွေးနွေးနိုင်ဖို့ကော်မတီတရဖွဲ့စည်းတာကြောင့်လည်းပရယုတ်ကပြောပါတယ်။ထိုင်းစစ်တပ်ကခံရတဲ့ကိုယ်စားလှယ်တွေပါဝင်တဲ့ထိုင်းတပ်လွတ်တော်ကိုဖန်တီးပြီးပရယုတ်ကဝန်ကြီးချုပ်ရာဒူတီမြေးရေးလှုပ်ဆောင်ခဲ့တယ်လို့လည်းဆန္ဒပြသူတွေကဆွဆွဲထားပါတယ်။ဝန်ကြီးချုပ်ကိုရွေးချယ်ရမှာရွေးကောက်ခံကိုယ်စားလှယ်တွေရဲ့အခမ်းအနားပုံပြီးပါဝင်စေလိုတဲ့အချက်လဲဆန္ဒပြသူတွေရဲ့တောင်းဆိုချက်တွေပါဝင်နေတာပါ။ဇူလိုင်လတဲ့ထိုင်းတရားရုံးတရုံးကအတိုက်ခံပါတီဖြစ်တဲ့အနာဂတ်ရှိသော Future Forward Party ကိုတရားမဝင်ပါတီအဖြစ်ပိတ်ပင်လိုက်ကြတဲ့ကဆန္ဒပြပွဲတွေစတင်ဖြစ်ပွားခဲ့တာပါ။အဲဒီနောက်ဆန္ဒပြပွဲတွေထိုင်းနိုင်ငံအနှံ့ပြန့်နှံ့သွားသလိုပြပြပြောင်းလဲရေးဆိုင်ရာတောင်းဆိုမှုတွေလည်းပုံပြီးကျပြန့်လာခဲ့ပါတယ်ခင်ဗျ။မလေးရှားနိုင်ငံကွာလာလမ်ပူးမြို့က Al Jazeera သတင်းဌာနရုံးခန်းကိုမလေးရှားအာဏာပိုင်တွေအင်္ဂါနေ့ကဝင်ရောက်စီးနင်းပြီးကွန်ပျူတာတွေကိုသိမ်းဆည်းလိုက်ပါတယ်။မလေးရှားနိုင်ငံတဲ့ရွှေပြောင်းဝင်ရောက်လာသူတွေအကြောင်းသတင်းမှတ်တမ်းအစီအစဉ်တစ်ခုကို Al Jazeera သတင်းဌာနကရခုထုတ်လွှင့်ခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတုန်းအခုလိုဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်။မလေးရှားလော့ခ်ဒေါင်းနဲ့အချင်းကြချင်းလိုနာမည်ပေးထားတဲ့အဲ့ဒီသတင်းမှတ်တမ်းကမလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တာစီကန့်သက်တားမြစ်ချက်တွေတနေ့ကျကျချမှတ်ထားနေတော့အထောက်ထားမဲ့နိုင်ငံသားတွေဖမ်းဆီးထိန်းသိမ်းခံရတဲ့ဖြစ်ရပ်တွေကိုမှတ်တမ်းတင်တင်ပြထားတာဖြစ်ပါတယ်။ပြီးကြတဲ့လကထုတ်လွှင့်ခဲ့တဲ့အဲ့ဒီအစီအစဉ်ကိုမလေးရှားကရဲတွေကစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့တာကြောင့်မလေးရှားနိုင်ငံတဲ့မီဒီယာလွတ်လပ်ခွင့်တွေဆုံးရှုံးနေတယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထပ်ပေါ်လာနေချိန်မှာ Al Jazeera သတင်းဌာနရုံးခန်းကိုအခုလိုဝင်ရောက်စီးနင်းတာလည်းဖြစ်ပါတယ်။ဒီဖြစ်ရာဟာမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့တိုးပြီးလှုပ်ဆောင်လာတာကိုပြသနေတယ်လို့လည်း Al Jazeera အင်္ဂလိပ်ဌာနကစီမံခန့်ခွဲမှုဒါရိုက်တာ Giles Trundell ကဝေဖန်ပြတင်ကြပါတယ်။မလေးရှားအစိုးရကတော့ Al Jazeera ရဲ့သတင်းမှတ်တမ်းကဟာနားတော်မှုလွမ်းမှားစေပြီးတိကျမှုလည်းမရှိကြောင်းနဲ့ Al Jazeera အသံလွှင့်ဌာနကိုဂုဏ်သတင်းဖျက်မှုရွှန်ရှားပွဲမသိတော်တာတွေကိုထုတ်လွှင့်မှုနဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းပြောပါတယ်။ လော့ဒ်ဒေါင်းလောက်တာချိန်မီလာတုံးကတရားမွေရွှေပြောင်းလုပ်သားတွေကိုအစုလိုက်ပြုံးလိုက်ဖမ်းဆီးခဲ့ရတာကလည်းလူတို့ကိုအကာအကွယ်ပေးဖို့လိုအပ်လို့ဖမ်းဆီးရတာလို့မလေးရှားအာဏာပိုင်တွေကပြောထားခဲ့ပါတယ်။မလေးရှားနိုင်ငံမှာမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေအပါအဝင်ဆင်းရဲတဲ့နိုင်ငံတွေကလာတဲ့ရွှေပြောင်းလုပ်သားအများအပြားစပြူရင်းနဲ့စပွလုပ်ငန်းတွေအပါအဝင်လုပ်ငန်းမျိုးစုံမှာအလုပ်လုပ်ကင်နေတာဖြစ်ပါတယ်ခင်ဗျာ။ကာရှမီးယားဒေသကိုအခြေခံဥပဒေအရပေးထားတဲ့တစိ့တပိုင်းကုမ္ပဏီအုပ်ချုပ်မှုအခွင့်အရေးကိုအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့နှစ်ပတ်လည်နေ့မတိုင်ခင်တရက်အလောမှာအိန္ဒိယအာဏာပိုင်တွေကအဲ့ဒီဒေသတဲ့အိမ်ပြမထွက်ရကာဖီယူမိန်ကိုထုတ်ပြန်လိုက်ပါတယ်။ဆန္ဒပြပွဲတွေဖြစ်ပွားတော့မယ်ဆိုတဲ့ထောက်လိုင်းအစီရင်ခံစာတွေရရှိလို့အခုလိုကာဖီယူမိန်ကိုထုတ်ပြန်လိုက်တာလို့လည်းတာဝန်ရှိသူတွေကတနင်္လာနေ့နှောင်းပိုင်းကပြောပါတယ်။နေ့ရက်တာကြာရှည်မဲ့ကာဖီယူမိန်အောက်မှာအင်္ဂါနေ့ကကာရှမီးယားမြို့တော်ရှရီနာဂါကလမ်းတွေကိုတပ်စုဂျိုးတွေနဲ့ပိတ်ထားတယ်လို့ဈေးဆိုင်တကားတွေလည်းပိတ်ထားရတာကိုမြင်ကြရပါတယ်။မနေ့ဩဂုတ်လ9ရက်နေ့ကကိုဗစ်အုပ်ချုပ်မှုအခွင့်အရေးတွေကိုရုပ်သိမ်းလိုက်တုန်းကလည်းအခုလိုကာဖီယူမိန်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကာရှမီးယားဒေသမှာအိန္ဒိယအုပ်ချုပ်ရေးကိုစတင်စစ်ဆင်နွှဲနေတာအခုဆိုရင်နှစ်ပေါင်း30ရှိခဲ့ပြီးဒီပဋိပက္ခကြောင့်အရသာအများစုပါဝင်တဲ့လူတောင်းချီတည်ဆုံခဲ့ရပါတယ်ခင်ဗျာ။ဗိုလ်တော်နေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့အနီးဆုံးကိုယ်ရေးအရာရှိလုပ်ခဲ့သူဒေါက်တာတင်မာအောင်လာမယ့်ရွေးကောက်ပွဲမှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေဝင်ပြိုင်တော့မှာပါ။ဒီ ALD ပါတီဟာ1990ရွေးကောက်ပွဲတုန်းက NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့လက်တွဲခဲ့ပြီးရခိုင်မှာအများစုအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့2015ပွဲတော့ကလည်း ANP ရခိုင်မျိုးသားပါတီနဲ့ပေါင်းပြိုင်ပြီးထက်အများစုနိုင်ခဲ့ကအခုလည်းရခိုင်မဲဆန္ဒနယ်မြေ24ခုမှာထပ်ပြိုင်သွားမှာပါဒီရခိုင်ပါတီကြီးကနေဒေါက်တာတင်မအောင်ဘာကြောင့်ဝင်ပြိုင်ရတာပါလဲရခိုင်ပဋိပက္ခပေါ်လဲဘလို့တက်ရောက်မှုရှိနိုင်ပါလဲဆိုတာကိုပါတီပြောခွင့်ရတဲ့အောင်နိုင်ရေးကော်မတီဘိုဥက္ကဋ္ဌဦးဦးလှမြင့်ကိုမေးမြန်းထားပါတယ
်ဟုတ်ကဲ့ဦးလှမြင့်ခင်ဗျာရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ကနေပေါ့နော်မြန်မာနိုင်ငံမှာအရေးပါတဲ့သူတစ်ယောက်ဖြစ်တဲ့ဒီဒေါက်ဆတ်စုကြည်နဲ့လည်းအနီးကပ်နှစ်ပေါင်းကြာရှည်စွာလွတ်လာခဲ့တယ်။နောက်ဒီရခိုင်ပါတီတွေမှာလည်းနာမည်ကြီးခဲ့တဲ့ဒီဒေါက်တာစောမြောင်ရဲ့သမီးလည်းဖြစ်တယ်။ဒေါက်တာတင်မောင်ကိုယ်တိုင်ပါဝင်လာတဲ့အတွေ့ဘာကြောင့်မလို့အခုလိုဒေါက်တာတင်မောင်ဆုံးဖြတ်လိုက်တယ်လို့ထင်လဲ
။ဒေါက်တာတင်မောင်ဘာကြောင့်မလို့အခုလိုဝင်ဖြစ်တာလဲဆိုတော့ကျွန်တော်တို့အခုရခိုင်ပြည်နယ်ထဲမှာလူမှုရေးစီးပွားရေးနိုင်ငံရေးကျန်းမာရေးစသည်အားဖြင့်အရေးအားလုံးဟာချွတ်ချုံကျနေတယ်ဗျ။အဲ့ဒီတဲမှာကျွန်တော်တို့ရခိုင်တွေဝင်ပြီးတော့ပါဖို့လိုမယ်၊ကူဖို့လိုမယ်။အဲ့ဒီတွေဒေါက်တာတင်မအောင်မှာတာဝန်ရှိတယ်ဗျ။ဘာဖြစ်လို့ဆိုသူ့အဖေကဒီလုပ်ငန်းကိုသူလုပ်ခဲ့တာလေ။တနည်းအားဖြင့်သူတို့မျိုးရိုးကိုကဒီရခိုင်လူမှုရေးရခိုင်လူမျိုးရေးဒီလူမျိုးတွေထဲမှာဥဆောင်ဥပြချိနေခဲ့တဲ့မိသားစုဗျ။အဲ့ဒါကြောင့်ဒေါက်တာဦးစောမြအောင်ရဲ့သမီးတယောက်ဒေါက်တာတင်မအောင်နေနဲ့လုပ်ဖို့တင့်တော်တဲ့အချိန်ကာလဖြစ်တဲ့အတွက်ဒီလိုဆုံးဖြတ်တယ်လို့ယုံကြည်ပါတယ
်။ဟုတ်ကဲ့။အခုလိုမျိုးဆုံးဖြတ်လိုက်တာကြောင့်ပါတီရဲ့ဒီရွက်ကပွဲအောင်နိုင်ရေးအနာဂတ်အနေထားမှာဘယ်လိုဖြစ်လာမလဲထင်လဲ
လူထုတွေလည်းမျှော်လင့်နေလိမ့်မယ်လို့ထင်ပါတယ်လူထုရဲ့ထောက်ခံမှုကိုအများဆုံးရနိုင်ဖို့မျှော်လင့်ပါတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ရခိုင်ဒီမိုကရေစီရဲ့ပုံရိပ်ကပို့ပြီးတော့အရင်သူ့အဖေလက်ထက်လိုပြည်ပြင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ဟုတ်ကဲ့အဲ့တော့ဒေါက်တာတင်မောင်အောင်နေနဲ့ဒီရွက်ကပွဲမှာအနိုင်ရရှိခဲ့ဘယ်လိုမျိုးဒီချိတိရအောင်ပြောင်းလဲနေဆောင်နေမယ်လို့မျှော်လင့်ထားလဲ
ကျွန်တော်တို့ ALD ကနှစ်ပေါင်း78ခရက်ကနိုင်ငံရေးထဲမှာမှတ်ပုံတင်ပြီးတော့ပါလာခဲ့တဲ့အဖွဲ့အစည်းဖြစ်တယ်အဲ့လိုခြေလျားတဲ့သမိုင်းရှိတဲ့အတွက်သူ့ကိုလည်းရခိုင်ပြည်နယ်ထဲမှာသူ့အောင်ပွဲရလာရင်ခိုက်တဲ့နေရာတစ်ခုတော့တာဝန်တစ်ခုတော့ပေးလိုက်မယ်လို့ယူကြည်တယ်
ဟုတ်ကဲ့အဓိကတော့ဒီရခိုင်ဝန်ကြီးချုပ်တို့နေရာမျိုးကနေဒါမှမဟုတ်လို့ရှင်လည်းဒီအရေးပါတဲ့ဝန်ကြီးနေရာတနေရာမျိုးကနေပြီးတော့လက်ဆောင်ပေးနိုင်တာမျိုးပေါ့နော
်အဖြစ်ကောင်းဖြစ်နိုင်ပါတယ်ပြီးရင်သူကဒီပေးရတဲ့တာဝန်ပေါ်မှာအကောင်းဆုံးလက်တွဲပြီးတော့လုံနိုင်လိမ့်မယ်သူနဲ့မဆိုမူရင်းသူ့ရဲ့စိတ်နေသဘောထားကိုကဆွေးနွေးတိုင်ပြီးညှိနှိုင်းပြီးတော့အဖြေရှာတဲ့ခါကိုဒေါက်တာတင်မအောင်ကကြိုက်ပါတယ်အဲ့ဒီအတွက်ကျွန်တော်တို့အကောင်းဆုံးမျှော်လင့်နိုင်မယ့်လူတယောက်အဖြစ်ကျွန်တော်တို့မျှော်လင့်ထားပါတီကလည်းယုံကြည်တယ
်ဟုတ်ကဲ့အဲ့တော့ဒီ NLD ပါတီနဲ့ဆက်ဆံရေးအပေါ်မှာရောဘယ်လိုဖြစ်လာမယ်ချင်လဲ
UNE နဲ့ NLD ရဲ့ဆက်ဆံရေးအပေါ်မှာမူတည်ပါလိမ့်မယ်အဲ့ဒီအပေါ်မှာကျွန်တော်တို့ငကိုကပါခဲ့တဲ့ဖွဲ့တွေအတိုင်းအတာတွေအကုန်လုံးက UNE မှာပါတဲ့အတွက်ကျွန်တော်တို့ကအဲ့ဒီမူတိုင်းဆက်သွားနေကြတာ
ဟုတ်ကဲ့အခုလက်ရှိမှာဒီ UNE နဲ့ဆက်ဆံရေးနေတာဘယ်လိုရှိလဲပေါ့နော်ရှိမှာဘယ်လိုဖြစ်လာနိုင်လဲ
အဲ့ဆက်ဆံရေးကိုပြောမယ်ဆိုရင်တော့ရပ်တန့်နေတယ်လို့မြင်ရတယ်ဗျအဲမြန်မာပြည်မှာတိုင်းရင်းသားလူမျိုးတွေနဲ့နိုင်ငံရေးပြဿနာတွေကိုမဆွေးနွေးဘဲနဲ့လက်ရှိ အချက်တည်းနဲ့အနာဂတ်ကိုရှိတဲ့ဖို့အတွက်မဖြစ်နိုင်ဘူးဗျ။အဲ့ဒါကြောင့်တိုင်းရင်းသားလူမျိုးတွေနဲ့ဘယ်ပါတီပဲအာဏာရရဆွေးနွေးတိုင်ပင်ညှိနှိုင်းပြီးမှသွားလို့ရမယ်။ဟု
တ်ကဲ့။အဲ့တော့ဒီပါတီအနေနဲ့ဒီနိုင်နိုင်ဖို့အနေထားရော
ကျွန်တော်တို့နိုင်ဖို့အတွက်တည်ကြပါတယ
်။ဟုတ်ကဲ့။တခြားရခိုင်ပါတီတွေလည်းရှိတဲ့အခါကျတော့ဒီမဲကွဲသွားနိုင်မယ့်အနေထားမျိုးရောညှိနှိုင်းထားတာရောရှိလား
။ညှိနှိုင်းထားတာမရှိဘူးခင်ဗျာ။သူတို့လည်းအပြိုင်သဘောနဲ့ဝင်ပါလိမ့်မယ်။
ဟုတ်ကဲ့။ဒေါက်တာတင်မောင်အနေနဲ့ကတော့တောင်ကုန်းမြို့နယ်ကမဲဆန္ဒနဲ့အမှတ်နှစ်မှာပေါ့နော်။ဝင်ပြိုင်မှာဖြစ်ပြီးတော့ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
။ရခိုင်ပါတီနဲ့ပဲပြိုင်ရမယ့်သဘောရှိတယ်လို့သုံးသပ်ပါတယ်။
ဘယ်ပါတီနဲ့အဓိကပြိုင်မယ်လို့ထင်လဲ
။ကြေခိုင်မျိုးသားပါတီလို့မြင်နေပါတယ
်။နောက်ပိုင်းမှာရောတခြားရခိုင်ပါတီတွေနဲ့ညှိနှိုင်းဖို့အလားအလာတွေရော
ကျွန်တော်တို့ရဲ့လက်ဆွဲမှုကတော့အများအမ်းညှိနှိုင်းဖို့လိုတယ်အဲ့ဒီအတွက်ပြည်ထောင်စုရေးမှဖြစ်ဖြစ်ရခိုင်ပြည်နယ်ရေးမှဖြစ်ဖြစ်ဆွေးနွေးမယ်ညှိနှိုင်းမယ
်။ဟုတ်ကဲ့။ခုလိုဒီဒေါက်တာတင်မောင်ဝင်ပြိုင်နေတဲ့ထက်ကလည်းဒီရခိုင်နိုင်ငံရေးတစ်ခုလုံးတက်ပေါ့နော်။အခုလက်နက်ကင်တော်လည်းလည်းဖြစ်နေတယ်။နောက်ဒီရခိုင်ပါတီနဲ့ဒီ NLD ပါတီနဲ့ဆက်ဆံရေးကြမှာလည်းအခုဖြစ်တည်ရှိနေတယ်။ဒေါက်တာရေးမောင်စုဖန်ခံနေရတဲ့အနေအထားမျိုးပေါ့နော်။အဲ့ဒီလိုအနေအထားမျိုးကိုအကောင်းနဲ့ပဲကော
ပါ။ဟုတ်တယ်ခင်ဗျာ။ကျွန်တော်တို့အကောင်းဆုံးပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ပြီးတော့ဒီအလုပ်ကိုလုပ်ချင်းဖြစ်ပါတယ်။ကျွန်တော်တို့ပါတီရဲ့ရည်မှန်းချက်ဖြစ်တဲ့စစ်မှန်တဲ့ပြည်ထောင်စုဖြစ်လာဖို့ရဲ့ရခိုင်ပြည်နယ်ရဲ့အကျတီးကိုရောကျော်လွှားနိုင်လိမ့်မယ်လို့မျှော်လင့်တာရဲ့ next account ပေါ်ဆောင်ခြင်းဖြစ်ပါတယ်
။ဟုတ်ကဲ့အခုလိုပြပြဆက်ဆုံးရှင်းပြပေးတဲ့အတွက်ကျေးဇူးထူးတင်ပါတယ်ဦးလာမြေခင်ဗျာကျွန်တော်ဝင်းမြင့်ပါ
။ဗုဒ္ဓဘုနှစ်နေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခွင့်မရခဲ့ပေမယ့်အခု2020ပြည့်ရွေးကောက်ပွဲမှာ NLD ရဲ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ရွေးချယ်ခံခဲ့ရတဲ့မန္တလေးမြို့ကနိုင်ငံရေးအရထင်ရှားလူသိများတဲ့ဒေါ်ဝင်းမြတ်များနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ဝင်လည်းဖြစ်မန္တလေးတိုင်းဒေသကြီးဒုဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဝင်းမြတ်များဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာကြောက်စဲခရိုင်စင့်ကိုင်မြို့နယ်မဲဆန္ဒနယ်မြေမှာပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးအနေနဲ့ပါဝင်ရှင်ပြိုင်မှာပါ။1988ခုနှစ်ရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးကိုစစ်တပ်ကလက်နက်နဲ့အကြမ်းဖက်ဖြိုခွဲပြီးအာဏာသိမ်းပြီးတဲ့နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုစတင်တီထောင်ကြတဲ့ကပါဝင်ခဲ့တဲ့ဒေါ်ဝင်းမြတ်များဟာပါတီအပေါ်မမိတ်မတုံယုံကြည်မှုနဲ့လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်းအဖြစ်အမည်စင်းတင်သွင်းခဲ့တယ်လို့ VOE ကသူကအခုလိုပြောပါရယ
်ပါတီကကျမကိုဒီပါတီတာဝန်ပေးရင်လည်းကျမပါတီတာဝန်ထမ်းမှာပဲလွှတ်တော်ကိုယ်စားလှယ်တာဝန်ပေးရင်လည်းလွှတ်တော်ကိုယ်စားလှယ်တာဝန်ထမ်းမှာပဲအခုကျမကလွှတ်တော်ကိုယ်စားလှယ်ရှောက်လာတင်လိုက်တယ်ပါတီကလည်းကျမကိုဒီတာဝန်လွှတ်တော်ကိုယ်စားလှယ်လောင်းတာဝန်ကိုပေးလိုက်ပါတယ်အဲ့အဲ့ဒါကြောင့်မလို့ကျမအခုဒါလွတ်တော်ကိုယ်စားလှယ်လောင်းအနေနဲ့ကျမဝင်ရှင်းပြိုင်ပါပါပဲရှင
်အဲ့တော့ဟို2015တုန်းကဟိုဒဝင်းမြမမပါဖြစ်ဖ ೇನೆ အခု2020မှာရွေးကောက်ပွဲမှာပါလာတဲ့ကိုယ်စားလှယ်လောင်းအနေနဲ့ရွေးချယ်ခံရတဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်မိလဲရှင
်ကျမ2015တုန်းကကျမလွတ်တော်ကိုယ်စားလှယ်လောင်းလျှောက်လာတင်ပါတယ်နောက်ကျမအနေနဲ့ကဥစားပေးရမယ့်အလုပ်တစ်ခုရှိတာလို့ကျမအဲ့ဒီတာဝန်ကိုပဲဥစားပေးပြီးတော့မှလွတ်တော်ကိုယ်စားလှယ်လျှောက်လာကိုကျမပြန်ယူပေးခဲ့တာပါရှင်ဒီနှစ်တော့ကျမလည်းလျှောက်တယ်ကျမတို့အဖွဲ့ကလည်းလက်ခံတယ်ဒါပါပဲရှင
်အခုဒီအမတ်တွေထဲမှာဒီမွတ်စလင်ဖြစ်တဲ့အမတ်ပေါ့နော်အဲ့ဒါလုံးဝအခုဆိုရင်လုံးဝမရှိဘူးလို့ပြောရမှာပေါ့2015မှာကျတော့လုံးဝမရှိဘူးအခု2020မှာကျတော့ဒါ energy ဘက်က2ဦးပေါ့လေဆိုတော့အရန်နေနေတဲ့အနေထားမှာရောဘယ်လိုမြင်လဲရှင်ဒီအများဝေဖန်နေတာပေါ့နော်ဒီဟာမျိုးကမဖြစ်သင့်ဘူးဆိုတော့ဝေဖန်ချက်ဒီပေါ်မှာရောဘယ်လိုမြင်ပါလဲရှင
်ဘာသာပေါင်းလို့အကုန်လုံးလူပါဖို့အရေးနော်ဒါလူတိုင်းကဒီလူပဲပေါ့နော်နိုင်ငံတကာစံချိန်စံနှုန်းအတိုင်းဖြစ်ဖို့အကုန်လုံးကဆန္ဒရှိရတဖြည်းဖြည်းဖြစ်သွားမှာပါအခုကျမတို့ကောင်းလားစပရမကျူလာပြတော့မှအခုလုံနေတာပဲလေရှေ့ကျရင်ကျမတို့ကဒီတကအများကြီးပို့ပြီးတော့မှတုတ်တက်လာမယ်လူသားဝါဒကိုကျမတို့နိုင်ငံမှာရင်းနှီးသွားအောင်လို့ကျမတို့ခေါင်းဆောင်ကနေပြီးတော့မှကျူစားပြီးစောင့်ရက်နေတယ်လို့ပဲကျမပြောချင်ပါတယ
်မြန်မာနိုင်ငံမှာတော်တော်လေးအဲ့ဒီဘာသာရေးနဲ့ပတ်သက်လို့ရှိရင်ခွဲခြားဆက်ဆံမှုတွေအတော်လေးရှိတယ်ဆိုတဲ့အပိုင်းပေါ့လေတော်ဝင်းမြမအနေနဲ့ဘလို့မြင်လဲရှင်ဒါတွေဘလို့လုတ်တင်တယ်ဘလောက်ထိအခြေအနေတွေစိုးနေလဲဒါမျိုးတွေပေါ့နော်ပြောပြလို့ရမှာရှင
်ကျမတို့ဗမာနိုင်ငံထဲမှာကျတော့တော်တော်လေးကိုနေတဲ့လူအုပ်စုလေးကဒီကတော့မှအခုလိုအမုန်းစကားတွေပြောမယ်အခုလိုပဲဘာသာရေးခွဲကြတယ်ဒီကိစ္စတွေရှိပါတယ်တော်တော်များများကျမတို့ကြံတဲ့လူတွေကတော့မရှိပါဘူးကျမတို့နိုင်ငံတိုးတက်စေခြင်းနဲ့ပြည်တွင်းငြိမ်းချမ်းခြင်းနဲ့အလုံးလူအခွင့်အရေးကိုရရှိစေခြင်းနဲ့ငြိမ်းငြိမ်းချမ်းချမ်းအေးအေးချမ်းချမ်းပဲနေခြင်းနဲ့ပြီးတော့ဒီဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေလည်းကျမတို့ဒီမှာရှိပါတယ်အလုံးကိုကျမတို့ခရစ်ယာန်အစ္စလာမ်ဟိန္ဒူဗုဒ္ဓအကုန်လုံးအဲ့လိုမျိုးအဖွဲ့တွေလည်းအများကြီးရှိသလိုဒီအဖွဲ့တွေကလည်းပြည်တွင်းငြိမ်းချမ်းမှုအားနဲ့ဘာသာပေါင်းတွေချစ်ချစ်ရေးတဲ့ကိုတိုက်ဆိုင်မှမှလုပ်နေသလိုခုနက ဟိုအနေပေါ့နော်အစွန်းရောက်တယ်လို့ပြောရမှာပေါ့နော်ဒီလိုပုံကူအချို့လည်းရှိပါတယ်ဒါတွေကတော့အမြဲရှိနေမှာပဲအမြဲရှိနေမှာပဲဒီပုံစံအတိုင်းပဲဒီရေးဟိုကျမတို့ဒီဘာသာပေါင်းကိုချစ်ချစ်ခင်ခင်နေနိုင်အောင်လို့လုံနေတဲ့လူအဖွဲ့အစည်းကလည်းပဲအင်အားကောင်းပါတယ်ရှေ့ဒီတကပို့ပြီးကောင်းသွားမယ်လို့ကျမပြောချင်ပါတယ
်နိုင်ငံရေးလှုပ်ရှားမှုတွေနဲ့နှစ်ရှည်လာများအကြိမ်ကြိမ်ဖမ်းဆီးခံခဲ့ရတဲ့ဒေါ်ဝင်းမြမြဟာ2003ဒီပေးရင်လှုပ်ကြံမှုမှာအကြမ်းဖက်လူအုပ်စုကြီးရဲ့ရိုင်းနဲ့ခံခဲ့ရပြီးအသက်မတည်ခဲ့ပေမဲ့လက်နှစ်ဖက်ကျိုးခဲ့ရတယ်လို့စစ်အစိုးရလက်ထက်တစ်လျှောက်လုံးမိသားစုအလိုက်ဖိနှိပ်ထောင်ချခံခဲ့ရတာဖြစ်ပါတယ်ဒါအပြင်ဒေါ်ဝင်းမြမြဟာ2000ခုရွှေဝါရောင်တန်ကတော်လန်ရေးမှာတက်တက်ကြွကြွပါဝင်ကူညီခဲ့သူလည်းဖြစ်ပါတယ်အခုတော့နှစ်ပေါင်း30ကျော်ကြာပြီးတဲ့နောက်လွတ်တော်ကိုယ်စားလှယ်ဖြစ်ဖို့သူ့ရဲ့မိခင်ပါတီကဒေါ်ဝင်းမြမြကိုပထမဆုံးအကြိမ်အခွင့်အရေးပေးနိုင်ခဲ့တယ်လို့ဆိုရမှာပါ
နိုဝင်ဘာလကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်တွေရှင်ပြိုင်မှုတွေတိုးလာမယ်လို့ခန့်မှန်းနေတယ်လို့အမျိုးသမီးတွေနိုင်ငံရေးမှာပုံမူပါဝင်ခွင့်ရရည်ကြိုးပမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခါပါလာမယ့်2020ပြည့်ရွေးကောက်ပွဲမှာအမျိုးသမီးတွေကိုစားပြုမှုတွေပိုရလာဖို့အမျိုးသမီးကိုယ်စားလှယ်လောင်းတွေညှော်လင့်နေကြပေမဲ့စိန်ခေါ်မှုတွေလည်းရှိနေသေးပါအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီနှစ်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်အရင်နှစ်ကထက်ပိုတိုးလာပြီး20ရာခိုင်နှုန်းလောက်ရှိတယ်လို့လည်းပါတီပြန်ကြားရေးတာဝန်ခံဒေါက်တာဇော်မြင့်မောင်ကပြောဆိုထားပါတယ်ဒီနှစ်ရွေးကောက်ပွဲမှာနောက်တစ်ကြိမ်ရှင်ပြိုင်မဲ့ NLD ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်တော်ရွှေရွှေစိန်လက်ကတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့အရေးကြီးတယ်လို့ပြောဆိုလိုက်ပါတယ
်ဒီခါလေးလိုချင်တဲ့အမျိုးသားနဲ့မျိုးသမီးတွေကြီးရရှိအောင်ငါတရှိနေရမတည်ဘူးဒီလိုချက်ပုံပြီးတော့လေစူစားပြုဖို့ပုံပြီးတော့ပြည်ဝင်ပေါ့နော်အမျိုးသမီးတွေပါဝင်ခြင်းအဖြစ်အဲကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာပုံပြီးတော့အောင်လို့အတက်ပေါ့နော်ဒါကြောင့်လဲဆိုတော့မင်းပေါ့နော်ဒါပေါ့ဒီအမျိုးသားတွေရယ်ခေါင်းဆောက်အဆင့်တစ်ပိုက်ပုံပြီးတော့များနေတဲ့ကြောင့်လို့များမောင်နှံကမှငင်းကျင်းရဖို့လေပုံပြီးမှမျှတာတဲ့ဥပဒေတွေအားလုံးပြီးဆုံးပါဝင်ပြီဒီအားနဲ့ဖြစ်သလားလို့ဒါကျွန်မမြင်တာပေါ့နော်ပြီးကြတဲ့ဆက်ကြတဲ့ဟုတ်ပုံပြီးမျှတာတဲ့ဘာလို့မှတစ်ခုလုံငန်းခုတစ်ခုစုံစမ်းချက်ရှာတဲ့နေရာတစ်ခုဖြစ်ဖို့အတွက်ဒါမျိုးလေးပါဝင်မှုအရေးကြီးတယ်လို့ဒါကျွန်မပြောချင်တာပေါ့နော
်ဒါပေမဲ့လည်းအမျိုးသားတွေအများစုရှိနေတဲ့နိုင်ငံရေးလောကမှာအမျိုးသမီးတွေပါဝင်ခွင့်ရရည်စိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကပြောပါတယ်လာမယ့်ရွေးကောက်ပွဲမှာတနင်္လာရီတိုင်းဒေသကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရွေးချယ်ခံမဲ့ဒေါက်တာညိုညိုသိန်းကတော့2015ခုနှစ်တုန်းကလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ရှင်ပြိုင်ခဲ့ချိန်မှာစိန်ခေါ်မှုတွေကိုယ်တိုင်ကြုံခဲ့ဘူးတယ်လို့ပြောပါတယ
်။ဟုတ်မလားညီမအမျိုးသမီးကိုယ်စားလှယ်ဆိုတာကတော့အမျိုးသားကိုယ်စားလှယ်လောင်းနေတဲ့ပုံပြီးတော့စိန်ခေါ်မှုတွေအများကြီးကြုံရတယ်။ရွေးကောက်ပွဲဒီမဲဆယ်စည်းရုံးတဲ့ကာလတွေမှာဆိုလို့ရှိရင်အမျိုးသမီးကိုယ်စားလှယ်တွေကိုဟိုရည်ရွယ်ချက်ရှိရှိနဲ့ပေါ့နော်။တိုက်ခိုက်တာလေးပေါ့နော်။ပုစုဖွဲ့တိုက်ခိုက်တာလေးပေါ့နော်။ဒါရှိတယ်ပေါ့နော်။အပြင်အမျိုးသမီးကိုယ်စားလှယ်လောင်းနေတဲ့ဆိုင်ဘုတ်ကိုဖျက်ဆီးတာလေးပေါ့နော်။အတီ2015ရွေးကောက်ပွဲမှာတော့ဆိုဆိုင်ဘုတ်တွေဖျက်ဆီးခံရတယ်ပေါ့နော်။နောက်တစ်ခါဈေးသားမဟုတ်မှန်းဆိုဆက်ပြောဆိုဈေးသားတိုက်ခိုက်တာလေးရှိတယ်ပေါ့နော်။ဒါကြောင့်မလို့အမျိုးသမီးကိုယ်စားလှယ်လောင်းနေကိုပေါ့နော်။တိုက်ခိုက်မှုတွေဟာအမျိုးသားကိုယ်စားလှယ်တွေကြုံတွေ့ရတဲ့ပို့ပြီးတော့ပေါ့နော်ကြီးမားတယ
်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာပုံမပါဝင်ရှင်ပြိုင်နိုင်ဖို့ညှော်လင့်ထားကြောင်းအထွေထွေအတွင်းရေးမှူးဦးဆိုင်လိပ်ကပြောဆိုထားပါတယ်တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့မွန်ညညွရေးပါတီကလည်းရွေးကောက်ပွဲမှာရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေတဲ့လူငယ်နဲ့အမျိုးသမီး30ရာခိုင်နှုန်းကျော်ပါဝင်မယ်လို့ခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာအမျိုးသမီးပါတီတစ်ခုအနေနဲ့တည်ကြရက်တည်နေတဲ့မွန်အမျိုးသမီးပါတီဥက္ကဋ္ဌမိတန်းရှင်ကတော့နိုင်ငံရေးပြုရင်ပြောင်းလဲမှုတွေမှာအမျိုးသမီးတွေပုံမပါဝင်ခွင့်ရဖို့မျှော်လင့်တယ်လို့သူကပြောပါတယ
်ကျမတို့နိုင်ငံမှာအဓိကလက်ချက်ပဲကျမတို့မြင်တာအဓိကဟိုမပြင်လို့မရတဲ့အချက်နှစ်ချက်ရှိတယ်အဲ့ဒါကြတော့ငြိမ်းချမ်းရေးနဲ့ဟိုစားဝတ်နေရေးပေါ့နော်အဲ့နှစ်ခုကတော့ကျမတို့ဖြည့်ရှင်းရအောင်လို့ဖြည့်ရှင်းသွားမယ်လို့ခံယူထားပါတယ်ကြိုးစားသွားမယ်လို့အဲ့လိုမျိုးလည်းစိတ်ရှိကြပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ခဲ့ပြီးနောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်ရွေးကောက်ပွဲမှာတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ပါဝင်မှုနှုန်းဟာ400ဂိုင်းနှုန်းလောက်သာရှိခဲ့ပြီး2015ခုနှစ်ရွေးကောက်ပွဲရလဒ်အရလွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်ကိုလည်းအယောက်80နီးပါးရှိခဲ့ပြီးပါဝင်မှုနှုန်းဟာလည်း7300ခန့်နှုန်းလောက်ထိတိုးလာခဲ့ပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်၊ကယားပြည်နယ်နဲ့ရခိုင်ပြည်နယ်လွှတ်တော်တွေမှာအမျိုးသမီးလွှတ်တော်ကိုလည်းမရှိတာလည်းတွေ့ခဲ့ရပါတယ်။ 2010ခုနှစ်ရွေးကောက်ပွဲအပြီးသမရဦးသိန်းစိန်လက်ထက်မှာပြည်ထောင်စုဝန်ကြီး33ယောက်မှအမျိုးသမီး2ယောက်သာပါဝင်ခဲ့ပြီးအဓိကအဆုံးဖြတ်ပေးနိုင်တဲ့နေရာမှာမရှိခဲ့သလို NLD ပါတီကဦးဆောင်နေတဲ့လက်ရှိအစိုးရလက်ထက်မှာလည်းအစိုးရအဖွဲ့ဝင်တွေထဲမှာအမျိုးသမီးဆိုလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တဦးတည်းသာရှိပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။ COVID-19 ကာယောဂါကာလမှာမြန်မာခီးသွွားလုပ်ငန်းထိခိုက်ခဲ့ရမှာဒီနှစ်ဝက်အတွင်း60ရာခိုင်နှုန်းကျဆင်းသွားတဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါကာယောဂါကြောင့်ပြည်ရင်းပြည်ပသွားလာလှုပ်ရှားမှုတွေကန့်သက်ထားရချိန်မှာခီးသွွားလုပ်ငန်းတွေတိတိတသားအထိနာခဲ့သလိုနောက်ထပ်ဆက်လက်ကျဆင်းနိုင်သေးတယ်လို့လည်းခန့်မှန်းနေပါတယ်။ကာယောဂါကြောင့်ဒီနှစ်ရဲ့ပထမ6လအတွင်းခီးသွွားအရေအတွက်ဟာအရေနှစ်ကထက်60ရာခိုင်နှုန်းလောက်လျော့သွားတယ်လို့လည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ဦးအောင်အေးဟန်က VOA ကိုပြောပါတယ
်။ပြီးကြတဲ့ဟို2019 January to June လာလည်းတဲ့ဧည့်သည်ရေအတွက်နဲ့2020 January to June လာလည်းတဲ့ဧည့်သည်ရေအတွက်နိုင်ရှင်နိုင်60ရာခိုင်မှကြာပါပြီ။ဒါတောင်မှဘာကြောင့်လဲဆိုတော့2020မှာ January February March ဒီ COVID မပြတ်နိုင်ငံမှာလာတဲ့ဧည့်သည်3လသာလောက်လေးရှိနေလို့ဒါလည်းဒီ60ရာခိုင်နှုန်းရော့တယ်လို့ပြောလို့ရတာပါเนาะဒီကိုဗစ်ကာလကြီးညာရဲ့နောက်ပိုင်းဆိုပြီးပါကြီးသွားရတဲ့အဲဒါ0ပဲလေအဲ့လိုဆိုတော့နှစ်ကုန်အထိဆိုကျွန်တော်တို့မှားလာတာ80ရာခိုင်နှုန်းနဲ့အထက်ပဲ
မကြာသေးခင်နှစ်တွေကဆာလို့အရှိန်ရလာခဲ့တဲ့မြန်မာနိုင်ငံကခီးသွွားလုပ်ငန်းတွေဒီနှစ်မှာမမျှော်လင့်ပဲကတ်ယောဂါကြောင့်ထိခိုက်မှုတွေကြုံနေရတာပါအခုလိုခီးသွွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေကြုံနေရချိန်မှာတတရာရဖို့လုပ်ငန်းတွေပြန်စနိုင်ရေးလုပ်ငန်းရှင်တွေဘက်ကလည်းလိုလားနေကြပါတယ်။အထူးသဖြင့်ပြည်ပခီးသွွားတွေမလာနိုင်သေးတဲ့အချိန်မျိုးမှာပြည်ရင်းကခီးသွွားတွေကိုစနစ်တကျခွင့်ပြုပေးနိုင်အောင်တာဝန်ရှိသူတွေအနေနဲ့ပြင်ဆင်ဖို့လိုတယ်လို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းကော်မတီရဲ့တသက်ပညာရှင်ဦးတက်လွင်တို့က VOA ကိုပြောပါတယ်။
တယောက်ကအော်ဒါထွက်လိုက်တယ်ဟိုဘုရားတွေဇီးတွေပရီတွေဆိုချက်ရှည်သွားလို့ရတယ်အဲ့ချိန်မှာတယောက်ကကြတော့ဟာမရတော့ဆိုစင်ထရယ်ဂါဗာမင့်ကပြန်ထုတ်လိုက်တယ်အဲ့ဒီခါမှာဟိုနည်းနည်းဟသွားတာလေးတွေလွဲသွားတာလေးရှိတာပေါ့နော်အဲ့တော့ဒီလိုတွေမဖြစ်အောင်ကျွန်တော်တို့ကအခုချိန်မှာဘိုးကော်မတီရဲ့ကမန်းကအဓိကပဲဒါပေမဲ့အဲ့ချိန်မှာဟိုအထက်ကိုအတင်ပြထားတယ်ဆိုရင်လည်းဒါချိန်နဲ့တပြေးညီပေါ့ yes or no ကိုကြိုပြောနိုင်မယ်ဆိုကောင်းပါပဲเนาะနောက်ချက်ကကျွန်တော်တို့ပိတ်ရက်တွေများတာလည်းပါတာပေါ့เนาะအဲ့ဒီချိန်မှာကျွန်တော်တို့ကဒီဟိုပါပေါ့ဟိုပိတ်ရက်ကိုလည်းဒါကျွန်တော်တို့ကဟိုကြိုကြညာမယ်နောက်အဲ့ဒီရက်တွေမှာလည်းကြိုတင်ပြင်ဆင်မှုတွေကိုခုနလိုလုပ်မယ်ဆိုရင်တော့ဟိုသွားတဲ့လူတွေတွေလည်းသွားကြိုနဲ့မယ်ဒီအတွက်ပြင်ဆင်ရတဲ့ဟို service provider တွေအတွက်လည်းဆုံးရှုံးမှုတွေနေသွားမယ်လို့ထင်ပါတယ
်ပြပခီးသွားတွေကိုဝင်ဝင်မပြူတာအပါအဝင်ကတ်ယောဂါကာကွယ်ရေးအတွက်ကန့်သက်ထိန်းချုပ်တဲ့အစီအစဉ်တွေကိုတော့မြန်မာအစိုးရကဒီလကုန်အထိတက်တန်းတိုးထားပါတယ်။ဒါကြောင့်လဲလက်တလုံးမှာပြပခီးသွားတွေကိုအားထားနိုင်တဲ့အခြေအနေမှမရှိပါဘူး။ COVID-19 ကာယောဂါကူးစက်မှုတွေချက်ချက်ပြက်ပြက်မတွေ့ရပါပဲမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ကြီးမားတဲ့တက်ရောက်မှုတွေရှိနိုင်ကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကလည်းပြီးခဲ့တဲ့လဆန်းကပဲသတိပေးထားပါတယ်။ကုလသမဂ္ဂရဲ့မကြာသေးခင်ကအစီရင်ခံစာမှာလည်းမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှ17နိုင်ငံမှာကတ်ယောဂါကြောင့်စီးပွားရေးလူမှုရေးရိုက်ခတ်မှုတွေကြုံရနိုင်ကြောင်းဖော်ပြခဲ့ပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တောတာရှင်များရှင်ကျွန်မသိန်းကြီးထိုက်ပါ။ကမ္ဘာသတင်းတွေထဲကမြန်မာဆရာသတင်းဆောင်မတစ်ပုဒ်ကိုကောက်နှုတ်တင်ပြပေးပါမယ်။justsecurity.com မှာ Catherine Southwick ရဲ့ Leveraging International Justice for Lasting Peace in Myanmar မြန်မာနိုင်ငံမှာရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာတရားရေးရဲ့မောင်းနှင်အားဆိုတဲ့အဆောင်ပါတွေကကောက်နှုတ်တင်ပြပါမယ်။နိုင်ငံတကာတရားရုံး ICJ မှာမြန်မာနဲ့ဂမ်ဘီယာကြားလက်ရှိတရားရင်ဆိုင်နေရာမှုနဲ့ရှစ်ဆက်မဲ့နီးလန်းတွေနဲ့ပတ်သက်လို့Just Security ကဆွေးနွေးဖော်ပြပေးနေတဲ့အထက်ကစောင်းပါတစ်ပုဒ်လည်းဖြစ်ပါတယ်။ဒီနှစ်ပိုင်းတွင်အတွင်းမှာနိုင်ငံတကာတရားရုံး ICJ တို့လိုနိုင်ငံတကာတရားရေးပိုင်းကနေမြန်မာနိုင်ငံတွင်ဖိနှိပ်ခံတိုင်းရင်းလူနည်းစုတွေကိုကာကွယ်နိုင်ရေးတရားဝင်တုံ့ပြန်ဆောင်ရွက်လာနိုင်ပါပြီတဲ့။နောက်ဒီမိုကရေစီအသွင်ကူးပြောင်းရေးဘက်ကိုရောက်လာပေမဲ့စစ်တပ်ခေါင်းဆောင်ပိုင်းကတော့ပြစ်ဒဏ်ကလွတ်ငင်းခွင့်ရနေစေဖြစ်တယ်လို့စောင်းပါကိုအစပြုထားပါတယ်။ဒီဆွေးနွေးပွဲမှာပါဝင်သူတွေထောက်ပြတဲ့အချက်ကတော့ကုလသမဂ္ဂအဖွဲ့တချို့ဟာစစ်တပ်ရဲ့မတရားမှုတွေကိုမျက်ကွယ်ပြုထားတယ်။နောက်အလှရှင်တွေနဲ့ယင်းနီးမြုံနှံသူတွေကလည်းတာဝန်ယူမှုတာဝန်ခံမှုအတွေ့အကြီးအကျယ်တွန်းအားမပေးတာကပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုအကျိုးပြုရာရောက်မယ်လို့တွက်ဆထားကြပါတယ်တဲ့။ 2016-2019 မှာဖြစ်ခဲ့တဲ့ရိုဟင်ဂျာတင်းချီထွက်ပြေးရတဲ့ပြည်ပခါကြီးပေါ်ပေါက်လာပြီးတဲ့နောက်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလုပ်နေတဲ့နိုင်ငံတကာတရားရေးအနည်းဆုံး၈ခုရှိနေပါတယ်။နိုင်ငံတကာတရားရေးမှသည်ငြိမ်းချမ်းရေးဆိုတဲ့အပိုင်းမှာတော့အာသာချက်အားနည်းချက်တွေကိုလည်းဆောင်းပါးကသုံးသပ်ထားပါတယ်။ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအရေးနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုဆိုင်ရာဆောင်ရွက်ချက်တွေကတော့အားရစရာကောင်းပေမဲ့အဓိကလက်ခံနေတဲ့အချက်ကမြန်မာနိုင်ငံတွင်းကရက်ဆက်ကြမ်းကြုတ်တဲ့ယာစွန့်မှုတွေကိုတရားစီရင်ပိုင်ခွင့်နဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီက ICC ကိုလွှဲပေးတာပဲဖြစ်ဖြစ်ဒါမှမဟုတ်လည်းအထူးခုံရုံးတစ်ခုဖြစ်ဖြစ်ဖွဲ့ပြီးတော့ဆောင်ရွက်နိုင်တယ်လို့အကြံပြုတာတွေရှိပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးပွဲမှာဆွေးနွေးကြသူတွေကတော့ဒီတာဝန်ယူမှုတာဝန်ခံမှုဆိုင်ရာလုပ်ငန်းစဉ်ဟာတရားစီရင်ရေးတစ်ခုလုံးအတွက်ခြုံငုံနိုင်တဲ့နီလန်းမဟုတ်တလို့ငြိမ်းချမ်းရေးတိစောက်မှုမှာလည်းအလုံးစုံပြေလည်စီမဲ့နီလန်းမဟုတ်ဘူးဆိုတာကိုအတိအမှတ်ပြုကြပါတယ်။ဒီလုပ်ငန်းစဉ်တွေကနှစ်နဲ့ချီအခြေယူရနိုင်တယ်လို့ဘယ်လိုရလတ်ထွက်လာမလဲဆိုတာကလည်းမသေမချာဖြစ်နေလို့ပါလို့ထောက်ပြထားပါတယ်။အပြည့်အစုံကိုတော့ jetsecurity.org မှာဖတ်ရှုနိုင်ကြပါတယ်ရှင်။ကျွန်မသင်ကြီးထိုက်ပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်တောင်းလဲရေးရှေ့ဆက်ဘိုးဘီတိုးတက်ဖြစ်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်းပါသလဲ။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲ။စာရာယူနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။Sandy Governance Institute တီထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။ဦးခိုင်ဝင်းနဲ့ကျော်မင်းစွေ VOA စီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
။မင်္ဂလာပါဗျာ
။ Okay ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေကွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်။အခုကရွေးကောက်ပွဲတွေကြာခင်မှာလာတော့မယ်ပေါ့လေ။တော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအသေးအပြည့်ဆောင်ပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပေးပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအစ်မတမအရေးကြီးပါတယ်ပေါ့နော်ဟိုတိတိတဲမှာတချို့ဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်သူ2 round theory ပေါ့ဟိုဒီ hardidan တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နှစ်ကြိမ်ပေါ့နော်ဒါအေးစစ်စစ်နဲ့ငြင်းချစွာနဲ့ပေါ့နော် election လို့လုပ်မယ်ရွေးကောက်ပွဲလုပ်ရမယ်ရွေးကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ဟိုကလုပ်ရမယ်အာဏာလွှဲပြောင်းပေးရမယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရှိမှလည်း2015လောက်ကဆိုတဲ့လိုပဲနိုင်တယ် NLD ကနိုင်တယ်နိုင်တဲ့ပါတီကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်လွှဲပေးခဲ့ဒါဆိုရင်တခါပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတော့အားလုံးဒီအတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တိုးတော်ကြလည်းပဲကျွန်တော်တို့ဒါရွေးကောက်ပွဲရအောင်ဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားနော် democracy အခြေခံပြီးတဲ့နိုင်ငံတွေမှာလည်းဒါဟိုကရွေးကောက်ပွဲရတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲရအင်မတန်ဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့ဟိုအသွင်ကူးပြောင်းနေတဲ့နိုင်ငံတော်ပို့ပြီးတော့အရေးကြီးပါလေ
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းစုရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစားနိုင်ငံမျိုးတွေရုပ်ကော်ပွဲတွေကဘယ်လိုအတိအပယ်မျိုးဆောင်နေလို့နားလဲပါမယ
်ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီအဲကျွန်တော်အနေနဲ့ကတော့ဟိုကမ္ဘာပြည် နေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးသက်ရောက်မှုရှိတယ်ဘယ်လောက်ရေးကြီးလဲဆိုတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရုပ်ောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေဟို90ခုနှစ်မှာမှစခဲ့တယ်တိုးတော့90ခုနှစ်ရုပ်ောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်အဲအလုံးတည်တဲ့အတိုင်းပဲအဲအချိန်ကြီးကရုပ်ောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူးရုပ်ောက်ပွဲသူတို့လူချင်းနဲ့အဲသူတို့တခဲတဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူးအဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတယ်2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲသို့တော်ညာပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေးတယ်နေနဲ့စံနှုန်းစံနေနဲ့ဟလာအပြည့်ကမကိုက်ညီတော်ညာပေါ့နော်အဲ့ဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့ညာပေါ့ဒီမိုကရေစီစနစ်ကိုတွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ
့အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လည်းဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်းပါးတွေကျွန်တော်တို့အကြံပြုဆောင်းပါးတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမကြိုက်ပဲမကြိုက်တော့ညာပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်တွေပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွှတ်တော်တွေမှာနေရာပြည့်ယူသွားပြီးဟလာအထင်ရလောက်မှာဆိုတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီပေါ့နော်လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံဟလာရေကံရေကံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ဒါတွေကိုခံစားခဲ့ရတာပေါ့နော်ဟိုရွေးကောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့လေလာစောင့်ကြည့်တဲ့သူတွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်တပည်သူသူတို့ဟာလည်းဟလာအတွေ့အကြုံတစ်ခုရတယ်2010ရွေးကောက်ပွဲ2012ကြားပြရွေးကောက်ပွဲ2015ဟလာရွေးကောက်ပွဲဟလာ2016 second စသဖြင့်ကြားပြရွေးကောက်ပွဲတွေရွေးကောက်ပွဲတွေကကျွန်တော်အင်မတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာကိုပေးခဲ့တာပေါ့
ဟုတ်ကဲ့ပါ
ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလေ့ကျင့်ပေးတဲ့အဲ့ဒါလေ့ကျင့်ရေးအခြေအနေကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းကြီးဆိုဒီလိုရေးပါတဲ့ရွေးကောက်ပွဲတွေကနေလူထုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲဆိုရွေးကောက်ပွဲတွေပုံမှန်ပေါ့နော်ရွေးကောက်ပွဲက၅နှစ်တစ်ခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးပါတီအာဏာရတဲ့အစိုးရကလည်းလို့ဂျားကာလမှလည်းသူလုပ်ချင်တာမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတော့ဒါ၅နှစ်တခါမှတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူနော်ဟိုကလုံနိုင်တယ်ဖြုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့မြင့်တင်ပေးလိုက
်ဟုတ်ကဲ့
နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်တပါတီအာဏာရှင်ရှင်စနစ်လိုဟာမျိုးကျွန်တော်တို့တော့ကွန်မြူနစ်ပါတီဒါလိုဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆလာခင်မှလည်းရှိခဲ့တယ်သို့တော်ညာလည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်နေလို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကတော့ပြီးတော့နော်ဟိုက rubber stamp ထုပြီးရိုးရိုးပဲသူတို့ဟိုကဖြစ်တဲ့ဟာကိုရွေးချယ်ပိုင်ဖို့လည်းအသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုကရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခန်းကဏ္ဍလည်းပိုအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်ဘူးနိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှလည်းနောက်၅နှစ်အတွင်းမှလည်းဒါတာဝန်ခံမှုတွေအစိုးရနေပြီးတော့ရလက်ကောင်းနေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလည်းရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နောက်ပြည်သူလူထုရဲ့ဟိုဟာတွေကိုညှော်လင့်ချက်တရားပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျအခုကြော်မျိုးစွေအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများညှော်လင့်နိုင်ပါလဲကျွန်တော်မျိုးစွေ
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ပြည်သူလူထုကဒီဒီမိုရွေးကောက်ပွဲရတဆင်ဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့ဟိုအခြေခံပြည်သူလူထုကသူတို့စားဖို့နေရည်ဒီတဲ့ပုံပြီးပြည်လေချင်တယ်အဓိကအခြေခံပြည်သူလူထုကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာချင်တယ်ကျွန်တော်ဒါအခြေခံကြကြမျှော်လင့်ချက်ပဲဒါလူထုလူစန်းစားအတီးအီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာလာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကလိုက်မျက်စံနာရှင်နေပေအသီးသီးအလှအသီးသီးရလူတွေကကျွန်တော်အခြေခံကြဆုံးအမြင်ကတိုင်းပြည်ကသူတို့ရဲ့အခြေအနေအားလုံးဟာ နောက်တစ်ဆင့်တက်သွားတာပေါ့နောက်တစ်ဆင့်မြင့်သွားတာကိုမြင်နေတာပဲဗျ။အဲ့တော့ဒါသူတို့ရဲ့မျှော်လင့်ချက်ပဲ။တိုင်းပြည်ပိုကောင်းလာတာကိုမြင်နေတယ်။ပတ်ဝန်းကျင်ပိုကောင်းလာတာမြင်နေတယ်။ဟုတ်လား။ကျွန်တော်တို့ဟိုနိုင်ငံသားသွားပြီးအလုပ်လုပ်တဲ့သူကသူစာအုပ်မြန်မာနိုင်ငံသားစာအုပ်ဟုတ်လားနိုင်ငံကူကလက်မှတ် passport စာအုပ်အနီတွေ့လို့ရှိလို့ရှိရင်တစ်ဖက်ဟုတ်လားဟုတ်လား immigration ကမလေးမစားနှိမ်ချဆက်ဆံတာမလိုလားဘူးသူ့ကိုဟုတ်လားလေးလေးစားစားဆက်ဆံတာကိုသူခံနေတယ်။စရှိတဲ့မျှော်လင့်ချက်တွေပေါ့ဗျာပြောရရင်တော့မျှော်လင့်ချက်တွေအားလုံးကတော့အသီးသီးရှိပါလေဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ကိုဗစ်ကာယောဂါကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတယ်ဆိုတဲ့အခါကျတော့စာဝတ်နေရလည်းကြက်တဲတယ်ကျွန်တော်မေးကြည့်တလို့ထိဆက်ကြည့်တလို့လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော်မှာတွားကြည့်တဲ့လူနေတယ်ဆိုတဲ့တတိယလည်းကျွန်တော်တို့တိထားရတယ်ဆိုတဲ့အခါကျတော့ကိုခန့်ဝင်းရေရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာရီများလုတ်တင်ပါလေ
တတိထားမိတဲ့တဟာတခုကတော့ဘာလဲဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်နေတော့ယူဆလို့ရတယ်ပေါ့နော်2015နှစ်နိုင်ရှင်ပဲဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါတော့ဖြတ်တန်းလာခဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါမို့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေနော်အဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့သုံးသက်တဲ့လူတွေအကဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောတယ်ဒါမို့ကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ဗုဒ္ဓ education တို့နော်ဒီဟိုဟာလုတ်တဲ့တင်နန်းနေပြီးတဲ့အဖွဲ့လေးရပ်ဖက်အဖွဲ့လေးနောက်တစ်ခုက UEC ပေါ့နော် UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ဗုဒ္ဓ education တို့ဘာလို့နော်အဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီရပ်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့နောက်ဆောင်ကြည့်တဲ့အဖွဲ့လေးတွေပို့ဘူးအဲ့ကျွန်တော်မြင်တာကတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ပါလဲဆိုတော့မဲပေးတဲ့ပညာပေးတင်တန်းတွေပေါ့ Buddha Education အရတော့ဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အမြဲတမ်းပြောတယ်နော်အမြဲတမ်းပြောတယ်ဒါသူဘယ်လိုထည့်ရမလဲမမအောင်လို့နော်မဲဘယ်လိုဟာဖြစ်မလဲဆိုတော့မျိုးကြီးတဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့နော်မျိုးပြနဲ့ကြည့်လည်နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ထင်တယ်နော်ဒီဒီဟာဒီတိုင်းသားဒေသတွေမှာလည်းဗုဒ္ဓ education လို့ပါလို့ပို့ပြီးပြည့်ဝလို့လည်းကျွန်တော်ပြင်ပါတယ
်ဟုတ်ကဲ့ခင်ဗျအခုကြောင့်မျိုးဆိုအနေနဲ့ရောလူတွေရွေးကောက်ပွဲကိုတိတိချာချာစိတ်ဝင်စားရှိလာအောင်ဘာတွေများလုပ်တင်တယ်လို့ယူဆလဲ
ရှင်းရှင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲဟိုလူတွေမဲပေးလာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအဲ့တော့အတိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါတဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရစင်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ
်ဟုတ်ကဲ့
အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တရားတစ်စင်ဟုတ်လားအနေဆုံးအဆင့်ကိုဒေတာကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေးခွန်းပေးတဲ့အဆင့်အစဒီသူကလူလာတာပေါ့အဲ့ဒီလူလာချက်ဒီအသေးစိတ်ကစပြီးအကြီးအကြီးဟာတိုင်းပြည်နဲ့ခြီးတဲ့ကိစ္စကြီးတွေအကြီးနိုင်စီမံကိန်းကြီးတွေအကြီးသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီသူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီသူလူတွေရဲ့နိုင်ငံရေးနိုးကြားမှုနိုင်ငံရေးစိတ်စေရနာဟလာထက်မြက်မှုဟလာနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကုညီပါဝင်ထဲ့ဝင်မှုဟာဒါတွေကိုနှိုးဆော်ပေးဖို့ကเนาะသူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတောင်းရှိတယ
်ဟုတ်ကဲ့
ဟာရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲเนาะရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆွဲဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်အဲဒါကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ဒီရွေးကောက်ပွဲတွေကဟာလာမြန်မာနိုင်ငံလိုဒီမိုကရေစီအတွင်းကူးပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းတူတက်ဖို့ရည်ကြီးတယ်ဆိုတာကဒါကျွန်တော်တို့သဘောတူလို့ရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုလဲလို့ပြောလို့ရတယ
်ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်လို့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအခြေခံဟိုပါဘောနော်ပြည်သူတွေအများစုကကျွန်တော်တို့သုတေသနာလေးကျွန်တော်တို့ဒီအဖွဲ့ကနေလှုပ်တဲ့သူတွေဓာတ်တွေမှာလည်းပါတယ်ဘာအကိုပထမဆုံး ော်လင်းလဲဆိုရွေးကောက်ပွဲရနေပြီးတော့အနေလုံးတရားဥပဒေစိုးမိုးကြီးပေါ့နောက်ခုနပြော rule of law နည်းနည်းလူသားဆန်နေပေါ့အုပ်ချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးကြီးကိုလုတ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လိုလာရယ် result တရားကိုခုနကျန်နေပြောတဲ့ tangible result လို့ပြောတဲ့ဒီဒီပေါ့နော်ဒီအခြေခံဆောက်အုံပိုင်းနေစီးပွားရေးတွေတိုးတက်လာတော့လေရေးရှိမှာတော့နော်ရေးရှိမှာလေမျော်လင့်လိမ့်မယ်ဘာသို့တော်ကြလဲပဲခုလောလောဆယ်မျော်လင့်နေရတော့ပို့ပြီးတော့ပေါ့နော်ခုဟိုကတရားမျှတမှုရှိတယ်ပေါ့နော်သူဒီစီးပွားရေးမှာပဲဖြစ်ဖြစ်တော့ဒီတရားစီရင်နေမှာပဲဖြစ်ဖြစ်မျှတတဲ့ဘက်မလိုက်တဲ့အစိုးရမျိုးကိုပထမဆုံးလိုချင်တယ်နော်အဲ့ဒါကနေပြီးတော့အဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတာလေပြည်သူတွေကနေလေရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးအစိုးရတက်လာလိမ့်မယ်နော်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုမျှတမှုဖြစ်သွားလို့ရှိရင်ကျွန်တော်တို့ကျန်တဲ့ရလက်ကောင်းနေလေ
ရ
လက်ကောင်းနေလေထွက်လာလိမ့်မယ်ရလာလိမ့်မယ်လို့ပြည်သူလူထုအများဆုံးကကျွန်တော်မြင်ရတော့အဲ့လိုပြောပြောနော်မျှော်လင့်ထားကြတယ
်ဟုတ်ကဲ့ကျွန်တော်ဟုတ်ကဲ့ဟိုကြော်မျိုးစုအနေနဲ့ရောဆိုတော့တိုင်းပြည်ရဲ့ဒီမိုကရေစီပြည်ပြောင်းပြောင်းလဲရေးရှစ်ဆက်ဖြစ်ထွန်းထွက်တဲ့ဘူးရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းတွေနဲ့ထောက်ကူပြီးလဲလို့မြင်ပါလဲ
ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကျတဲ့အကြောင်းရင်းတစ်ချက်ဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာပြည်သူလူထုကတခြားသိကြတယ်ဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ပွဲတင်ရောက်တယ်ဟိုတိုင်းရင်းသားပြည်နယ်တွေမှာလက်နက်ကင်တွေကသူငါတမင်းအုပ်ချုပ်နေတယ်ဟာလာဟောဝါဟာလာတမျိုးဟာလာဟို KIA ရဲ့တမျိုးဟာလာဟို AA ရဲ့တမျိုးအဲ့ဒီမှာအဲ့တော့သူတို့အဲ့ဒီဒေသခံပြည်သူတွေကဘယ်လိုကျွန်တော်တို့ဒီမိုကရေစီကိုနားလည်နေလဲဟုတ်လားအစိုးရကဘယ်နှခုရှိနေလဲအဲ့ပြည်နယ်မှာအစိုးရဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေလဲဘဝမှာအစိုးရဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်ထဲတင်ဒီမိုကရေစီအတွက်ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းပြည်မှာအရေးကြီးတယ်ဆိုရင်အဲ့ရွေးကောက်ပွဲအရေးကြီးချောင်းရွေးကောက်ပွဲကိုအလေးထားချောင်းနော်ရွေးကောက်ပွဲကတဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာယုံယုံကြည်ကြည်ဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်တယ
်ဟုတ်ကဲ့
အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်သူရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တတ်မတော်ဘူးတိုင်းနာလက်နဲ့ကင်ရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပေးဒီ25ရာခိုင်နှုန်းကဟလာလွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝကြီးအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝကြီးအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတော့ဒီလူလူကမေးခွန်းမှုတွေလည်းရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျာ
အာဏာရပါတီတွေတခုတည်းမဟုတ်ဘဲတတ်မတော်နဲ့လက်နဲ့ကင်အဖွဲ့အစည်းတွေမှာလည်းတောင်းရှိတယ်လို့ပြောချင်တ
ယ်။ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကအရေးကြီးတဲ့ခံကဏ္ဍကလည်းရှိတယ်ဆိုတော့တေချာပြီဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာမဲပေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြီးအောင်လုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါသလားကိုခိုင်ဝင
်ယူဆနိုင်ပါလေတခြားဝေဝေးကြည့်စရာမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုဝဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုတ်တာတန်းအောင်တန်းနောက်ကနေခဲ့တယ်သူပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဟိုဖုတ်တာတန်းနောက်နေခဲ့တဲ့အတွက်သမရထရန့်တက်လာလေဘာမှဘလောက်ပြဿနာတွေနော်ဖြစ်နေရေဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုသိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါလေဒီမဲပေးတဲ့လူတွေမှာလည်းတာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လည်းသို့တော်ညာလည်းပဲကျွန်တော်တို့မဲပေးတဲ့လူတွေရဲ့ဒီဟိုပါပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရေပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာပဲပြောသူတို့ဟိုဒီပါတီတခုလေးကိုပုံပြီးတော့ဒါပြည်တိုင်းသားဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေလည်းပေါင်းတာလို့ပေါ့လို့တပါတော့ဘာပဲပြောအပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းဘာကိုပြလဲဆိုဒီပြည်သူတွေရဲ့ရှင်းချက်မှုပြတယ်အပီသူတွေမှာပြည်သူတွေကမြေခောက်ပွဲရလေပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးချာမဲတမဲရလေအင်မတန်မတော့အရေးကြီးတယ်ပေါ့မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိရတာဝန်ယူမှုရှိရပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်နော်အစိုးရမျိုးပေါ်လာမယ်လို့ထင်ပါတယ်အဲကြောင့်ကျွန်တော်ထင်တယ်အော်ပြည်သူတွေဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံခံတာလည်းမေးပြီးတဲ့ပြည်သူတွေပေါ့နော်ခုနပြောရင်နော်မဲမထည့်ပဲနေမှာတော့ပါဘူးဆက်လို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့ ရေးကြည့်တယ်လို့ထင်ပါ
ဟုတ်ကဲ့ကိုကျော်မျိုးစုနေနဲ့ရောဒီမဲပေးတာဒီယူကော့ရေးကြည့်တဲ့ယူကော့ဘက်မှမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြည့်အောင်လို့ဆောင်နေတဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆတော့ကျွန်တော်လက်ခံပါတယ်ဟိုဒီကရန်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါမဲပေးတယ်ဆိုတာပေါ့နော်ခုနကဟိုခိုင်ဝင်းပြောတဲ့တဲ့မှာတော့ဥပမာအကောင်းပေါ့နော်ဒီအမေရိကန်ပြောင်သူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတို့ Trump မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲ့တော့တိုင်းပြည်ပုံရိပ်ပါကျသွားတာအမေရိကန်ပြည်ထောင်စုရဲ့ပုံရိပ်ပါ Trump ကြောင့်ကျသွားတာအဲ့တော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံနေတယ်ဗျာသို့တော့ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါကလေကျတော့ဟိုမဲမပြီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းနိုင်ပါတယ်
ဟုတ်မဲပေးခြင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
နော်ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟုတ်လားဟိုခြားတိခြားလဲပါတီနဲ့ခြားတိခြားလဲအမှတ်လွတ်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟုတ်လားအလွဲတွေမလုပ်ဖို့လူမှန်နေရာမှာဖြစ်ဖို့အဆရှိတဲ့ပုံနော်ကျွန်တော်တို့ဆိုရင်90ခုနဲ့လဲမဲပေးခဲ့တယ်2010မှာတောင် no vote ကြားရရနေပြီးတော့ကျွန်တော်ပေးခဲ့တယ်ဘာလို့ပေးလဲဆိုတော့ကြံ့ခိုင်ရေးတွေကြီးပဲလွတ်တော်တွေကိုထိုင်တာမမြင်ရင်လို့နော်အတိုက်ခံအနေနဲ့သူတို့တွေလှုပ်ချင်တာလှုပ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်ကျွန်တော်ရှိနေလို့မျိုးဒီတိုင်းဖြစ်တာဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပေးခဲ့တာပေါ့နော
်
2015လည်းပေးခဲ့တယ်ဂျာပြတ်ယူကော့ပွဲတွေ2012ကောအဲ့ဒါကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပေးခဲ့တယ်ဒီ2015မှာလည်းတခဲတည်းနဲ့ကျွန်တော်ပေးခဲ့တယ်အဲ့တော့အဲ့ဒီပေးတဲ့မျော်လင့်ချက်ကကျွန်တော်ခုနကနေကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရပြီ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအဲ့အရာဒီတစ်ချောင်းလုံးမျောလင်းချက်နဲ့ပေးခဲ့တဲ့ဟာတွေကအဲ့မျောလင်းချက်ကသူတို့မျောလင်းချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူက
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကျေဘူးဆိုတဲ့တစိ့ကိုတော့တွက်ကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်ကျွန်တော်ကပြောချင်တာကโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေဘူးကျွန်တော်ကတော့ဒီ2020မှာမဲပေးမှာသို့တော့မဲမပေးတဲ့သူတွေတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
နောက်တစ်ခုကမဲမပေးတဲ့အတွဲမင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတစိ့ကတ်လို့မရအဲ့ဒါလည်းလွှဲနေပြီပြောရမှာပေါ့နော်တချို့ကအဲ့ဒါတွေရှိတယ
်
ဆိုတော့ဒါဒီတိုင်းပြည်မှာလည်းအဲ့ဒီလော်ပြီးအပေါ်စားလော်ပြီးပေါ့နော်အပေါ်စားလော်ပြီးရဲ့เออဟလာ logical မဖြစ်တဲ့အဲ့ဟလာ concept နဲ့ဒီလိုပြောတဲ့ဟလာလှုံ့ဆော်တဲ့ဟာတွေကလည်းပြဿနာရှိတာပေါ့အဲ့ဒါဒီ value လုံနေတယ်လို့ပဲသက်ဆိုင်ရာလုံနေတဲ့သူတို့ရက်ရက်နေတဲ့ရက်ရက်နေတဲ့ back ကိုဒီ value လုံနေတယ်လို့ပဲကျွန်တော်ဟိုတံမိုးချနေတယ်လို့ပဲခံစားရတယ်လ
ို့ပြော
ဝိုက်ပြီးတော့ချုပ်ပြီးပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လိုအသွင်ကူးပြောနေတဲ့ democracy ကိုအသွင်ကူးမြှုပ်ရနိုင်တဲ့မှာတာဝန်နိုင်ငံသားတာဝန်တစ်ခုအနေနဲ့ရှိတယ်ဘယ်တိုင်းပြမှာဆိုရှိတယ်တို့တော့သူအကြောင်းကြောင့်မဲမပေးတဲ့သူတွေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တစိမ့်ကပ်ဖို့မသိဘူးလို့မြင်ပါတယ်သူသဘောသူဆောင်ပ
ါဟုတ်ကဲ့ပါခင်ဗျာအော်ဆွေးနွေးပြီးတဲ့ကိုခိုင်ဝင်းနဲ့ကိုကျော်မင်းစွေအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့ကကျေးဇူးပါ
ခင်ဗျာဟုတ်ကဲ့ပါကိုကျော်စွေ
စန်ဒီ Governance Institute တည်ထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေကိုဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေလိုက်အစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြရတဲ့အထူးပဲကျေးဇူးတင်ပါတယ်ကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျမဆုမြတ်မမအခုတစ်ခေါက်တော့ဘရာဇီးလ်နိုင်ငံစီကိုခေါ်သွားကြပါတယ်ကမ္ဘာတဝန်းကဒီထူးခြားတဲ့အပင်နဲ့ပန်းမျိုးစိတ်ပေါင်းတောင်းချီရှိတဲ့ Rio de Janeiro မြို့ကရုခဗေဒဥယျာဉ်ကြီးစီကိုခေါ်သွားမှာပါကိုဗစ်ကာယောဂါကြောင့်စိတ်ပင်ပန်းနေကြသူတွေအတွက်ခဏတာနားဟိုစရာနေရာတစ်ခုဖြစ်မဲ့ရီယိုမြို့ကရုခဗေဒဥယျာဉ်ကြီးစီကိုကမ္ဘာတလွှားခီးသွွားအစီအစဉ်ကနေတွားကြရအောင်ပါရှင်ဘရာဇီးလ်နိုင်ငံရီယိုဒီဂျာနေရိုမြို့မှာရှိတဲ့ရုခဗေဒဥယျာဉ်ကြီးဟာကမ္ဘာတဝန်းကသုတေသီတွေအတွက်လိလစရာသစ်ပင်ပန်းပင်မျိုးစိတ်ပေါင်းတောင်းတဲ့ချီရှိတဲ့ဥယျာဉ်ကြီးဖြစ်ပါတယ်။1808ခုနှစ်မှာတည်းကဖွင့်ထားတဲ့ဒီဥယျာဉ်ကြီးကို JBRJ ဂျာချင်းဘော်တနီကိုသုတေသနသိပ္ပံလို့1995ခုနှစ်မှာတရားဝင်နာမည်ပေးခဲ့ပါတယ်။ရုခဗေဒ၊ဇီဝဗေဒနဲ့ဂေဟဗေဒဆိုင်ရာလိလရေးနဲ့ထိမ့်သိမ်းရေးတို့အတွက်ကမ္ဘာမှာအင်မတန်မှအရေးပါတဲ့နေရာကြီးလည်းဖြစ်ပါတယ်။ဧက330ကျော်တဲ့ဒီဥယျာဉ်ကြီးထဲမှာကမ္ဘာဒေသဆောင်ကအယောင်ဆောင်အသွေးဆောင်ထူးခြားတဲ့အပင်နဲ့ပန်းမျိုးစုံရှိပါတယ်။က
ကမ္ဘာပေါ်မှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလာတဲ့1980ပြည့်လည်ပိုင်းတွေကစလို့ရုခစီဝထိန်းသိမ်းဆောက်ရှောက်ရေးပိုင်းကိုဒီမှာစနစ်တကျလည်လာဆောင်ရွက်နေတာပါ။ကိုဗစ်19ကရောဂါကြောင့်ဒီနေရာကိုတလားလောက်ယာယီပိတ်ထားခဲ့ပေမဲ့အခုတော့ပြန်ဖွင့်ထားပါပြီ။ဥယျာဉ်စီလာကြသူတွေဘေးကင်းစေအောင်
အောက်စုအများကြီးလာရာမျိုးကိုကန့်သတ်ထားသလိုလာမယ့်အချိန်ကိုကြိုတင်ဘွတ်ကင်လုပ်ဖို့လိုတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဥယျာဉ်ထဲမှာလည်းကပ်ရောဂါကင်းစေအောင်ဆောင်ရွက်ထားပါတယ်လို့ JBRJ သုတေသနသိပ္ပံရဲ့အကြီးအကဲအနာလူစီယာဆန်တိုရိုကပြောပါတယ်။ဒီခါပြည်ရာဥယျာဉ်ကြီးကိုအများပြည်သူလာလေနိုင်မှုတကားဖွင့်ထားပါတယ်။
ဒီခါပြည်ရာဥယျာဉ်ကြီးကိုအများပြည်သူလာလေနိုင်မှုတကားဖွင့်ထားပါတယ်။အားကြရတဲ့သူတွေရောဒီထဲမှာအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေအတွက်ပါဘေးကင်းလုံခြုံမှုရှိအောင်အသေးအချာလုပ်ပေးထားပါတယ်။
Especialmente
nesse momento, acho que a reabertura do jardim é um respiro de liberdade, né?
အိန္ဒိယနဲ့အင်ပြင်မထွက်တခြားသူတွေနဲ့မထီးတွေ့တဲ့အချင်းတော်တော်ကြာနေခဲ့ကြသူတွေအတွက်ဒီဥယျာဉ်ကြီးကစိတ်ပေါ်ပိုင်းအေးချမ်းမှုရလိမ့်မယ်လို့ကျွန်မထင်ပါတယ်။လိုင်းနာရမယ်စီကံချက်တွေရှိပေမဲ့ဒီရုခဗီရာဥယျာဉ်ကြီးကလူမှုအတိုင်းဝိုင်းအတွက်အရေးပါတဲ့ဝန်ဆောင်မှုကိုပေးတဲ့မြို့ပြတဘာဝဝန်ကျင်နေရာတစ်ခုဆိုတာတန်တရားဖြစ်စရာအကြောင်းမရှိပါဘူး။ခိုလုံရနေရစိတ်
ဆယ်ချောက်ရာစုမှာပထမဆုံးစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။သိပ္ပံနီဂျာလေးလာဖို့နေရာဆောင်ကအပင်တွေကိုစုဆောင်စိုက်ပျိုးလေးလာခဲ့ကြတာပါ။ဘရာဇီးလ်နိုင်ငံကိုကိုလိုနီလုပ်ခဲ့တဲ့ပေါ်တူဂီနိုင်ငံမှာလည်းဆက်ရှိရာစုလေပိုင်းလောက်ကစပြီးတော့သူတို့ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကအတိအယွတ်တွေကိုစတင်လေးလာခဲ့ကြပါတယ်။အထူးကားကတော့အပင်တွေစီကနေစီးပွားရေးအချို့အမြတ်
တိတ်ပြီးကွဲကွဲပြားပြားနားမလည်ခဲ့ကြပါဘူး။ဒါကြောင့်ရီယိုဒီဂျနေရိုမြို့မှာဒီရုက္ခဗေဒဥယျာဉ်ကြီးကို1808ခုနှစ်မှာစတင်တည်ထောင်တော့အပင်တွေပန်းတွေအကြောင်းပေါ်တူဂီမှာသိပ္ပံနီးကြလေ့လာတဲ့လက်ညွန်ချက်တွေအတိုင်းကိုလုပ်ခဲ့ကြတာဖြစ်ပါတယ်။ဒီဥယျာဉ်ကြီးမှာပထမဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုကတော့အာရှကလာတဲ့တစ်ခွတစ်ကြဘိုးကငရုတ်ကောင်းစတဲ့ဟင်းခတ်အမွေးချိုင်တွေကိုဘရာဇီးလ်နိုင်ငံရာသီဥတုနဲ့နေသားကြအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။ရီယိုဒီဂျနေရိုရုက္ခဗေဒဥယျာဉ်ကြီးဟာတဘာဝတစ်တောတွေကိုထိမ့်သိမ်းထားတဲ့တီဂျူကာအမျိုးသားပန်းချံကြီးနဲ့မျက်နှာချင်းဆိုင်ဆက်နေတာမဟုတ်အဲ့ဒီဘေးမဲ့တောကြီးတွေကတရိတ်ဆန်တွေအနေနဲ့လည်းဒီမှာလွတ်လွတ်လပ်လပ်သွားလာနိုင်ကြပါတယ်။တရိတ်ဆန်မျိုးစိတ်တော်တော်များများကလည်းဒီမှာပဲရှာဖွေစားတောက်နိုင်မဲ့နေရာတွေကိုရှာဖွေအတိုက်တွေစောက်ထားကြပါတယ
်။ Até acho que com menos gente a tendência eles vêm mais, né?
လူတွေတိတ်မများတော့မြောက်တွေရဲရဲတင်းတင်းပို့ထွက်လာကြတယ်ထင်ပါတယ်လူတွေများတော့တိတ်ဆန်တွေကိုတိတ်မတွေ့ရဘူးလေဒီနေ့တော့မြောက်တွေရောငှက်တွေရောအများကြီးတွေ့ရတော့တိတ်ကောင်းပါတယ
်မိသားစုနဲ့အတူဥယျာဉ်ကြီးစီကိုလာလေတဲ့ရီယိုမြို့ကဟိုအာအိုပွန်ဒေဖြစ်ပါတယ်အပင်တွေအကြောင်းလေးလာထိမ့်သိမ်းပညာဖြန့်ဝေနေတဲ့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကရုက္ခဗေဒဥယျာဉ်ကြီးဟာရုက္ခဗေဒဆိုင်ရာလေးလာစရာတွေအများအများရှိတဲ့တက်ရှိပြတိုက်ကြီးတစ်ခုလည်းဖြစ်ပါတယ်ဒီကိုလာလေကြတဲ့သူတွေအနေနဲ့တတန်းရင်တစ်ပင်ကြီးတွေအေယာမကြာပင်ကြီးတွေကြားမှာတက်ရှိမျိုးစုံအတူရှင်တွဲနေထိုင်နေကြတဲ့အကြောင်းနဲ့အပင်တွေကကဘာမြေကြီးရှင်တန်ကြီးအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုအနီးကပ်လေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင်။ကျမဆုမြတ်မောင်ပ
ါ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ဒီလိုရှိကဘာကျမရဲ့အဖွဲ့ကတရုတ်နိုင်ငံကိုဆစ်လွတ်တဲ့COVID-19 ရောဂါဘလို့စတင်ဖြစ်ပေါ်ရဲဆိုတာကိုစုံစမ်းတဲ့ကနဦးဖွဲ့ဟာဝူဟန်မြို့မှာတရုတ်သိပ္ပံပညာရှင်တွေနဲ့ကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့အဖွဲ့ပြောခွင့်ရကအင်ကာနေမှာပြောပါတယ်။ကမ္ဘာတစ်လုံး COVID-19 ကူးစက်ခံရနေသူပေါင်းက18သန်းကျော်ရှိပြီးသေဆုံးသူက9သိန်းနီးပါးရှိနေပြီလို့ John Hopkins စစ်တမ်းမှာဖော်ပြပါတယ်။လက်နနိုင်ငံဘီရိုမြို့ကစိတ်ကန်းရှိရာနေရာမှာအင်ကာနေကပောက်ကွဲမှုကြီးတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း25ဦးနဲ့မနည်းတေဆုံးခဲ့ရပြီး2500ကျော်ဒဏ်ရာရခဲ့ကြတယ်လို့လက်နောအရာရှိတွေကပြောပါတယ်။ထိခိုက်ပျက်စီးမှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့တာပါ။ဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစုအဖွဲ့ AEON ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့အတွက်ဒေါ်လာတန်180ယင်းနီးမြှုပ်နှံသွားမယ်လို့အင်ကာနေကပြောပါတယ်။2021ခုနှစ်ပထမနှစ်ဝယ်မှာစတင်ဆောက်လုပ်မှာဖြစ်ပြီး2023ခုနှစ်မှာဖွင့်လှစ်နိုင်မှုရည်မှန်းထားတာပါ။ ဗောဓဘူးနဲ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာချက်ပါစီကျွန်မခင်ရတပါ
This program has come to you from the Voice of America, Washington.